Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညရဲ့အစီအစဉ်မှုကတော့ကျွန်မကစုမော်ပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့မြို့တော်ဝါရှင်တန်မှာ NATO အစည်းအဝေးကိုဒုတိယမြောက်နေ့ဖြစ်ဆက်လက်ကျင်းပနေပါတယ်စင်ကာပူမှာရှိတဲ့ယူမဘန်ရဲ့ရှယ်ယာဈေးတွေကျဆင်းနေပါတယ်မြန်မာအရေးထိုင်းနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီရဲ့နောင်ချိုအခြေစိုက်အမှတ်606ဒုံးတရင်ကိုရက်တရပတ်နှစ်ပတ်လောက်အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မှာတော့ဒီကနေ့ညနေ3နာရီဝန်းကျင်လောက်မှာတောင်ပြည်အမျိုးသားလူမျိုးရေးတပ်မတော် TLL ကသိမ်းယူလိုက်နိုင်ပြီဖြစ်ပါတယ
်နောင်ချိုမြို့မှာတော့ဒီနေ့ပေါ့နော်3နာရီဝန်းကျင်မှာကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒီ606ဒုံးတရင်တပ်စခန်းကိုတော့ကျွန်တော်တို့ဒီသိမ်းပိုင်နိုင်ခဲ့ပြီဖြစ်ပါတယ်
ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဒီကိုကန့်ဒေတာလောက်ကင်ဘက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်နေတာရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာဘဏ်လုပ်ငန်းရှင်တွေကိုစစ်ကောင်စီကနေပြီးတော့ခေါ်ပြီးတော့ဆွေးနွေးမှုအတွက်ဘလို့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင
်မြောက်အတ္တလန္တိတ်စစ်ရေးမဟာမိတ် NATO အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နေ့အဖြစ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာအမေရိကန်ပြည်ထောင်စု Washington DC မြို့မှာဆက်လက်ကျင်းပနေပါတယ်။ NATO အဖွဲ့တည်ထောင်ခြင်း85နှစ်ပြည့်နဲ့တိုက်ဆိုင်ပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲပထမနေ့မှာတော့ NATO မဟာမိတ်အဖွဲ့ရဲ့အကြီးမားဆုံးစမ်းသပ်မှုကိုခံနေရချိန်မှာစူပေါင်းအင်အားတွေကနေငင်းချင်းအတွက်တိစောက်ကြဖို့တမရဂျိုးဘိုင်ဒန်ကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ်
။ My friends, it's good that we're stronger than ever.Because this moment in history calls for our collective strength.
ကျွန်တော်တို့အရင်ကထက်အင်အားပိုခိုင်မာလာတာကောင်းပါတယ်။ဘာလို့လဲဆိုတော့ဒီအချိန်မှာကျွန်တော်တို့ရဲ့စူပေါင်းအင်အားကိုပြသဖို့တောင်းဆိုနေခြင်းဖြစ်ပါတယ်။ကမ္ဘာမြေပုံကနေယူကရိန်းကိုဖယ်ရှားဖို့ယူကရိန်းရဲ့ယဉ်ကျေးမှုနဲ့ဒီမိုကရေစီကိုအဆုံးသတ်ဖို့လုပ်နေတဲ့ရုရှားကိုယူကရိန်းရောကျွန်တော်တို့အားလုံးပါဟန်တားနိုင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းအတွက် NATO မဟာမိတ်တွေရဲ့ပံ့ပိုးကူညီမှုကိုမြင့်တင်ပြီးအဖွဲ့ဝင်တွေကြားလုံခြုံရေးနဲ့ကာကွယ်ရေးကဏ္ဍတွေကိုတိုးမြှင့်ဖို့ရည်ရွယ်တဲ့ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင် NATO နိုင်ငံခြားရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲတွေကိုအခုနှစ်အစောပိုင်းတည်းကလာပေါင်းအတော်ကြာဆွေးနွေးခဲ့ကြတာပါဒီထိပ်သီးဆွေးနွေးပွဲမှာယူကရိန်းအတွက်နောက်ထပ်လေကြောင်းရန်ကာကွယ်ရေးစနစ်5ခုပို့ပေးမယ်လို့လည်းကြေညာခဲ့ပါတယ် NATO အတွင်းရေးမှူးချုပ် Jens Stoltenberg ကလည်းယူကရိန်းစစ်ပွဲမှာရုရှားသာအနိုင်ရသွားခဲ့မယ်ဆိုရင်အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ကလည်းပို့ပြီးတင်းမာလာလိမ့်မယ်လို့သတိပေးထားပါတယ်ရှင
်ယူကရိန်းနိုင်ငံရဲ့စိတ်ကမ်းမြို့ဖြစ်တဲ့အိုဒါဆာကိုရုရှားတို့ကဒီကနေ့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ဒါဟာဆိုရင်ပဲထိန်တက်ဒုံးကျည်5ခုဒရုန်းယာဉ်20လို့နဲ့ယူကရိန်းနိုင်ငံတဝန်းကပြစ်မှတ်တွေကိုရုရှားတို့ပြစ်မှတ်ထားတိုက်ခိုက်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်ရုရှားတို့ပြစ်လိုက်တဲ့ဒရုန်းယာဉ်20ထဲက14ခုကိုတော့အိုဒါဆာပါဝင်ဒေသ၈ခုပေါ်မှာကြားဖြတ်ပြီးတော့ပြစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါတယ်ရုရှားဒုံးယာဉ်တွေဟာဒီလိုမျိုးယူကရိန်းရဲ့လောင်စာစွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်နေပါတယ်လို့ Repne ဒေသအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါတယ်ဒီတော့အတွင်းမှာပဲယူကရိန်းတို့ပြစ်လိုက်တဲ့ဒရုန်းယာဉ်20ကိုလည်းပြစ်ချနိုင်ခဲ့တယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
ဂါဇာမှာမနေ့ကဖြစ်ခဲ့တဲ့လူပေါင်း30နီးပါးတိတ်ဆုံးခဲ့တဲ့စာတင်ကြောင်းတိုက်ခိုက်မှုအပြီးဒီကနေ့မှလည်းဂါဇာလေပိုင်းဒေသကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်မှုတွေလုပ်နေပါဗျ။နူစရိတ်မြို့နဲ့ခန်ယွန်နစ်မြို့တွေကိုအစ္စရေးကာကွယ်တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးတိတ်ဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြနေပါဗျ။ပါလက်စတိုင်းရဲသားတွေခိုလုံဖို့အစ္စရေးဘက်ကညွှန်ကြားထားတဲ့လူသားချင်းစာနာထောက်ထားမှုဘေးကင်းဇုန်ဖြစ်တဲ့ဒါယာဘာလာဒေသမှာရှိတဲ့နေအိမ်တစ်လုံးကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကအပြစ်အခက်ရဲစဲရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ Hamas အဖွဲ့တွေကအင်္ဂါနေ့ကသတိပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းအရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းစေတဲ့အစ္စရေးရဲ့ရွှေ့ပြောင်းအမိန့်ကိုစိုးရိမ်မိတယ်လို့လည်းပြောပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဦးညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ယိုမဘန်အကြီးကဲဆက်ဘန်ခေါ်ဦးသိန်းဝေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူရှယ်ယာဈေးကွက်မှာရှိတဲ့ယိုမဘန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ 28.4% ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်။ယိုမဘန်ဘက်ကတော့စီရင်စည်းကမ်းတွေကိုလိုက်နာပြီးဘန်အကြီးကဲဆက်ဘန်ခေါ်ဦးသိန်းဝေကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအင်အားချင်းငွေတွေကိုဘိုးဘန်ရဲ့တတ်မှတ်ချက်ထက်ကျော်လွန်ထုတ်ချေးတယ်ဆိုပြီးပုဂ္ဂလိကဘန်တချို့ကိုအရေးယူထားတဲ့အကြောင်းစစ်ကောင်စီကဒီလာဇန်ပိုင်းကကြေညာခဲ့ပြီးတဲ့နောက်မှာပဲ search ban ကိုထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့တာပါ။ယူမဘန်ဟာအင်ယာချင်းငွေတွေမှာဘိုးဘန်တတ်မှတ်ချက်တဲ့17ရာခိုင်နှုန်းကျော်လွန်ပြီးထုတ်ချေးထားတယ်ဆိုပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ငွေအပေးယူကိစ္စတွေမှာဘန်တစ်ခုအတွင်းစည်ရင်းအချင်းချင်းဒါမှမဟုတ်တခြားဘဏ်ကိုငွေစင်းလွှဲပြောင်းတဲ့နည်းကိုပုံမအသုံးပြုဖို့စီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေရဲ့ဘဏ်စင်ရင်းအသစ် special account ကနေပြီးတော့ငွေထုတ်ယူမှုကန့်သတ်မထားပဲငွေသားထုတ်ယူမှုမဖြစ်မနေကိစ္စရပ်တွေအတွက်သာထုတ်ယူဖို့ကိုလည်းစစ်ကောင်စီကညွှန်ကြားထားပါတယ်ဒီညွှန်ကြားချက်တွေကြောင့်ဘဏ်တွေကငွေထုတ်ယူဖို့အခက်အခဲတွေရင်ဆိုင်နေရပြီးတော့နောက်ထပ်ကန့်သတ်ချက်တွေထပ်တိုးလာမှာကိုလည်းငွေအနှံ့သူတွေဘက်ကစိုးရိမ်နေကြပါတယ်ရှင်
ထိုင်းနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဒုတိယအကြိမ်ညှိနှိုင်းဆွေးနွေးပွဲကိုတော့တရုတ်နိုင်ငံဘေဂျင်းမြို့တော်မှာဒီကနေ့ကျင်းပပြီးတော့မြန်မာအရေးကိစ္စအပါအဝင်ဒေတာရင်းကိစ္စတွေကိုဆွေးနွေးကြပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးမာရီဆန်ဂီရန်ပွန်ဆာတို့ကဒီအစည်းအဝေးကိုပူးတွဲသဘာဝတူဖြစ်နေကျင်းပတာဖြစ်ပါတယ်အရှာအရေးလန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနောက်မြန်မာနိုင်ငံအရေးကိစ္စတွေအပါအဝင်အာဆီယံနဲ့တရုတ်နိုင်ငံတို့ကြားပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုတာကို AB သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒါပေမဲ့ဆွေးနွေးပွဲမှာဘာတွေအသေးစိတ်ဆွေးနွေးသလဲဆိုတာကိုတော့ဖော်ပြထားတာမရှိပါဘူးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေဖြေရှင်းရေးအတွက်တရုတ်နိုင်ငံအနေနဲ့ဒေသရင်းနိုင်ငံအနေနဲ့ပို့ပြီးတော့မှပူပေါင်းဆောင်ရွက်လာသလိုဩဇာလွှမ်းမိုးနိုင်မဲ့နီလန်ပေါင်းစုံကိုတုံးလာတယ်ဆိုပြီးတော့လေလာသူတွေကတုံ့သက်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမြောက်ပိုင်းဒေသမှာ January လတုန်းကတရုတ်တို့ဘက်ကကြောင်းဝင်ဆေးဆက်ပေးတဲ့အပြစ်ခတ်ရစရေးပြက်ပြဲပြီးတော့နေဆက်နဲ့နီးဆက်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကထိုးစစ်ကိုမြန်မာစစ်ကောင်စီတပ်ကအပြင်းထန်ခုခံနေရပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်ရေးလမ်းဖွင့်ပေးတဲ့အနေနဲ့ဂျားဖြတ်အစိုးရအဖွဲ့အစည်းတစ်ခုကိုဖွဲ့စည်းပြီးတော့စစ်ကောင်စီကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုအာဏာဆွန့်လွတ်ဖို့နားချပေးဖို့တမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြီးခဲ့တဲ့ဇွန်လကုန်လုံးကတိုက်တွန်းခဲ့တယ်ဆိုတာကိုဒီကနေ့ထုတ်စင်ကာပူအခြေစိုက် Channel News Asia သတင်းမှာဖော်ပြပါရှိပါတယ်ရှင်
။တအမ်းမျိုးသားလူမျိုးရေးတက်မတော် DNL တက်ဖွဲ့ကစစ်ကောင်စီရဲ့အခြေစိုက်စခန်းတစ်ခုကိုသိမ်းပိုင်နိုင်ခဲ့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ရကြောင်းနဲ့လာရှုံမြို့အစိပ်ပိုင်းတချို့ကို TNL တက်တွေဝင်ရောက်နိုင်ခဲ့ပေမဲ့လည်းမြို့ကိုအချိန်တိုအတွင်းတင်ပိုင်နိုင်ဖို့ကတော့မလွယ်ဘူးလို့ TNL အဖွဲ့ကဗိုလ်ချုပ်ကြီးတာဖုံးကျော်ရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းဌာနမှဖော်ပြထားပါတယ်စစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်နေမည်ဖြစ်တဲ့လာရှုံမြို့တဝိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဗိုလ်ချုပ်ကြီးတာဖုံးကျော်ကပြောပါတယ်စစ်ကောင်စီဘက်ကတော့ပူပေါင်းတပ်ဖွဲ့တွေရဲ့ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်လာရှုံမြို့မှာအရဲသား18ဦးသိမ်းဆုံးပြီးတော့24ဦးဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။လာရှုဒေတာကန်တွေကတော့မြို့တဝိုက်ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြောထားပါတယ်ရှင
်။ဇူလိုင်လ10ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းလှိုင်မြစ်အတွင်းမှာတမန်သိမ်းမောက်တာကြောင့်တမန်ပေါ်မှာလိုက်ပါလာတဲ့သူ16ဦးထဲကနေပြီးတော့10ဦးပျောက်ဆုံးနေပါတယ်။အဲ့ဒီလိုမျိုးပျောက်ဆုံးနေတဲ့သူ10ဦးထဲမှာကျောင်းသား3ဦးပါဝင်ပါတယ်။ရှာဖွေကယ်ဆယ်ရေးတွေကတော့ဆက်ပြီးလုပ်နေပါတယ်လို့မျက်မြင်သက်သေတချို့ကပြောပါတယ် VOA မြန်မာပိုင်းအနေနဲ့ကတော့ပျောက်ဆုံးနေတဲ့သူအရွေအတွက်နဲ့ပတ်သက်လို့စုံစမ်းနေဆဲဖြစ်ပါတယ်ရန်ကုန်မြို့ရဲ့ကြီးမဏိတဖက်ကန်းကနေဘားကရာစိတ်ကန်းကိုကူးတန်းနေတဲ့အချိန်မှာလှိုင်မြစ်အတွင်းကတွဲသင်းမောနဲ့တိုက်မိပြီးတော့အခုလိုမျိုးလှေတိတ်မောက်သွားတာဖြစ်ပါတယ်ရှင် ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စစ်ကောင်စီရဲ့နောင်ချိုအခြေစိုက်အမှတ်606ဒုံးတရင်ကိုရက်တရပတ်နှစ်ပတ်ခန့်အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်ဒီကနေ့ညနေ3နာရီဝန်းကျင်မှာတော့တအားအမျိုးသားလူမျိုးရေးတက်မတော် TLN လေးကတည်ယူလိုက်နိုင်ပြီဖြစ်ပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်စခဲ့တဲ့18ရက်တာကာလအတွင်းမှာတော့တပ်စခန်းပေါင်း40ကျော်ကို TLN လေးဘက်ကတည်ယူထားနိုင်ခဲ့တာပါ။လာရှိုးမှာတော့ဒီကနေ့တိုက်ပွဲတွေပြန်ပြီးပြင်းထန်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
။ပြီးခဲ့တဲ့ဇွန်လ25ရက်နေ့မှာ TNL ပူးပေါင်းတပ်တွေဟာနောင်ချိုမြို့နဲ့နောင်ချိုမြို့အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တာမှာ26ရက်နဲ့28ရက်နေ့မှာနောင်ချိုအခြေစိုက်ခမရ115နဲ့114တို့ကိုသိမ်းယူခဲ့ပြီးကြန့်ရှိနေတဲ့အမှတ်606ဒုံးတိုက်ရင်ကိုဆက်လက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့နောင်ချိုအခြေစိုက်606ဒုံးတိုက်ရင်ကိုရတတနှစ်ပတ်ကြာတိုက်ခိုက်ပြီးနောက်သိမ်းယူနိုင်ခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။ဟုတ်ကဲ့နောင်ချိုမြို့မှာတော့ဒီနေ့ပေါ့နော်၃နာရီဝန်းကျင်မှာဒီမှာတို့ဒီကောင်စီရဲ့ဒီ6306ဒုတ်တရင်တစ်ကံကိုတော့ဒီမှာတို့ဒီသိမ်းပိုင်နိုင်ခဲ့ပြီးဖြစ်ပါတယ်။ဟုတ်ကဲ့29ရက်ကနေစပြီးတော့မှဒီနေ့ဆက်ရက်အထိဆုံးအတင်းနှစ်ပတ်ကျော်ရှိပါပြီ။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းရောလက်နက်ကြီးပစ်ကူပါအကြိမ်ကြိမ်တိုက်ခတ်ခဲ့တာတွေရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့နောင်ချိုမြို့ကို TNL ကအလုံးစုံထိန်းချုပ်လိုက်နိုင်ပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ရက်တာအတွင်းမှာတော့မိုးမင်းမြို့နယ်အတွင်းကတပ်စခန်း၄ခုနဲ့မိုးကုတ်မြို့နယ်ကတပ်စခန်း၂ခုထပ်မံသိမ်းယူခဲ့တာပါ။20-20ခုစစ်စင်ရေးအပိုင်းနှစ်စတင်ခဲ့တဲ့16ရက်တာကာလမှာစစ်ကောင်စီတပ်စခန်းစုစုပေါင်း40ကျော်ကိုသိမ်းယူခဲ့ပြီလို့လည်းပြောပါတယ်။
လက်ရှိမှာတော့ကျမတို့စစ်ကောင်စီတပ်စခန်း40ကျော်ကျော်သိမ်းပိုင်နိုင်ခဲ့ပြီဖြစ်ပါတယ
်။ဒီကနေ့မှာတော့မိုးမိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့တီဘောဘက်ကတော့တိုက်ပွဲသတင်းတက်လာတာမတွေ့ရသေးကြောင်းပြောပါတယ်။မိုးကုတ်နဲ့မိုးမိတ်မြို့ကဒေသခံတွေကိုလက်ရှိအခြေအနေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရပါဘူး။မိုးကုတ်ဒေသခံတွေရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့ရက်ွက်အတွင်လက်နက်ကြီးကြီးကြတာတွေရှိနေပြီးမင်းတရားရက်ွက်မှာနှစ်ယောက်ထိခိုက်ဒဏ်ရာရတာမှာတဦးကစိုးရိမ်ရာကြောင်းရေးသားထားပါတယ်။ရွှေဖီမြေသတင်းဌာနကတော့မုံမိတ်မြို့မှာ9ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကရွှေတောင်ဦးနဲ့တရက်တော်ရွာမှာလေကြောင်းကဘုံကျဲတက်ခိုက်တာကြောင့်အသက်17နှစ်အရွယ်ကလေးတဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့တယ်လို့တရက်တော်ရွာဘုံကြီးကျောင်းနဲ့အနီးနားကအိမ်မှာအလောင်းလေးလောင်းတွေ့ရကြောင်းသတင်းရေးသားထားပါတယ်။လာရှုံမြို့မှာတော့အင်္ဂါနေ့ကပြစ်ခတ်တာတွေအတန်ငယ်ငြိမ်သက်ခဲ့ပေမဲ့ဒီကနေ့မနက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်လာနေကြောင်းဒေသခံတဦးကအခုလိုပြောပါတယ်
။အဲငါကဆိုတော့ကြာဖြစ်နေတယ်။ဒီမနေ့ဟို9နာရီခွဲရဆောင်းလက်နက်ကြီးကိုကြားရတော့ပြခဲ့လာတော့မသိဘူး။အလုံးပေါင်း0တော့မရတော့ဘူးနာကြဒီနာကြနေဟုတ်လား။အဖြစ်ခါတော့မကြားရတဲ့ဒီရက်ကွက်9ရက်ကွက်4ရက်ကွက်ခေါ်တော့သူဒီလူတွေမရှိဘူးအကုန်လုံးရှိပြန်သွားကြတယ်။အခုက900ပြည့်အထက်ဖုန်းကြားဟိုးထက်အထက်မှာဘူး။အမပြင်းနေတော့မှကြမ်းမြင်နေရတယ်လည်းကြည့်ထူတယ်ဟုတ်ပါဘူးကြာကြမှာကဘာဘာမှမဟုတ်ရတာတစ်ချက်တစ်ချက်တန်ကျေတာရှိတယ်ကဒါတော့မှကျွန်တော်အဝေးပဲနာနေတာစစမ်းကြနေအချိန်ငယ်လက်မကြီးကြီးလေးငယ်အခုတိဟိုတာမတွေ့သေးဘူးနည်းနည်းပေါက်လာအချိန်ကြီး
မြန်မာစံနှုန်းချိန်ညနေ၄နာရီမှနောက်ဆုံးဖုန်းခေါ်ဆိုခဲ့တာဖြစ်ပါတယ်ခမာယ909ကတော့လာရှိုးမြို့အရှိတောင်ဘက်ရက်ွက်9မိုင်အိမ်ဘက်မှာတရှိတာဖြစ်ပြီးတနင်္ဂနွေနေ့ညနေပိုင်းက MNDAA ကတင်းယူခဲ့ပြီးတနင်္လာနေ့မနေ့မှာစစ်ကောင်စီကပြန်လည်တင်းယူခဲ့တာလည်းဖြစ်ပါတယ်။တခြားဒေသခံတဦးကတော့လာရှိုးမြို့တွင်းမှာလက်နက်ကြီးထိမှန်တာကြောင့်အရသား2ဦးသေဆုံးခဲ့တယ်လို့ကြားသိရကြောင်းပြောပါတယ်
။လာရှိုးချီရဲ့အခုကလာရှိုးပြည်ဆိုးနေတဲ့ခုဒီမှာရက်ရက်ကငါးဖက်အထက်မှန်အားဖက်ပြောင်းပြည့်နေတယ်အခုခါရှိမှလည်းစိုက်ပွဲတွေဖြစ်နေတယ်အဲ့ဒီကောပေါ်မှာကျတော့သူကလူမျိုးရောက်တော့ထိရယ်ဆိုတယ်လူမျိုးရောက်ပွဲချင်းတည်တယ်အခုဒီရက်ကွက်30ပါရမီမှာလည်းတလုံးကျတယ်ဒီကိစ္စကောမှာခေါ်တာနှစ်ဖက်ပြတ်ပြည့်တယ်တစ်ဖက်ကလည်းရှင်းတောင်းဆက်ပြည့်တယ်အခုတစ်ဖက်ကလည်းအခုရက်ကွက်5ဖက်ကလည်းပြည့်တယ်ဒီဒေးတစ်ဖက်ကလည်းပြည့်ချင်းတော့တောင်းပြန်ပြလဲပြည့်ခန့်နေကြတဲ့ခါကျတော့မျိုးထွက်တဲ့နေလည်းညားနေရတယ်ကျွတ်ကြရအောင်ဒီဆက်တဲ့ပုံကြီးချက်နာတို့ကြောက်ဆောင်တွေတို့တောင်ပေါ်တွေအမျိုးပဲပြန်သွားရတာပေါ့
လာရှိုးလူမှုကွန်ရက်ဆာမျက်နာတွေမှာတော့ဒီကနေ့လက်နဲ့ကြည့်ထိတာကြောင့်ကလေးတူအပါဝင်အရသား၄ဦးတိတ်ဆုံးခဲ့ကြောင်းနဲ့လာရှိုးဆေးရုံကြီးမှာလည်းဆရာဝန်တချို့စစ်ဆောင်သွားတာကြောင့်ကုသပေးမဲ့သူအလုံးအလောက်မရှိကြောင်းရေးသားထားတာတွေရှိနေပါတယ် စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလ၄ရက်နေ့က MNDAA နဲ့ပူးပေါင်းတပ်တွေကလာရှုံမြို့ကိုတိုက်ခိုက်ခဲ့တာမှာအရသား၁၈ဦးသေဆုံးပြီး၂၂ဦးဒဏ်ရာရခဲ့ကြောင်းအင်ကာနေကပြောဆိုထားပါတယ်
။အခုလာရှုံမြို့ကိုဇူလိုင်လ၃ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေ short တိုက်ပုံ drone နဲ့ရန်သားပစ်ခတ်မှုကြောင့်အပြစ်မဲ့အရသားပြည်သူ၁၈ဦးသေဆုံးပြီး၂၄ဦးတရားရရှိခဲ့ပါတယ်
။တစ်ဆက်တည်းမှာပဲရှမ်းမြောက်ဒေသမှာလက်နက်ကင်အဖွဲ့တွေအကြားနေမြေအငင်းပွားတာတွေလည်းဖြစ်နေကြောင်းထည့်သွင်းပြောဆိုထားပါတယ်။ TNL ဘက်ကတော့လာရှုမြို့မှာအရသာသေဆုံးတာဟာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လို့သတင်းထုတ်ပြန်ထားပါတယ်။လောရုံစင်မှာတော့ကြောင်မဲနဲ့တီပွားမြို့နယ်ဘက်မှာ TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အကြားမှာပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီး TNL ဘက်ကအရာရှိနဲ့ရဲဘော်9ဦးကြာဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားသလို SSPP ဘက်ကလည်း TNL ကသူတို့တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။လာရှိုးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ MNDAA ကိုကန့်တက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဒါကတော့နောင်ချိုအခြေစိုက်စစ်ကောင်စီရဲ့ဒုံးတက်ရင်ကို TNL သိမ်းပိုက်လိုက်တဲ့သတင်းကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲလောက်ကင်ဘတ်မှာဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။လာရှိုးမြို့ကိုကိုကန့်တပ်ဖွဲ့ MMDA စပြီးတော့တိုက်ခိုက်ခဲ့တဲ့ဇူလိုင်လ3ရက်နေ့ကနေစလို့ကိုကန့်ဒေသလောက်ကင်ဘတ်မှာတော့တရုတ်ဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေပြတ်တောက်သွားပါတယ်။အခုဆိုရင်အဲ့ဒီလိုမျိုးဆက်သွယ်ရေးတွေပြတ်တောက်နေတာကသတင်းတစ်ပတ်နီးပါးရှိနေပါပြီလို့လောက်ကင်မြို့ကိုဝင်ထွက်နေတဲ့ရှမ်းမြောက်ဒေသခံတွေက VOA မြန်မာပိုင်းကိုပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးထားပါတယ်။
စစ်ကောင်စီရဲ့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့လာရှုံမြို့ကိုကိုကန့် MNDAA နဲ့မဟာမိတ်တပ်တွေစပြီးဝင်တိုက်တဲ့ဇူလိုင်လ3ရက်နေ့ကစပြီးတော့ MNDAA သိမ်းပိုက်ထားတဲ့လောက်ကင်မြို့မှာတရုတ်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့တာဖြစ်ပါတယ်။လောက်ကင်မှာရှိနေတဲ့မိသားစုနဲ့အဆက်အသွယ်မရတော့ကြောင်းကိုကန့်ဒေသချင်းရွှေဟောမြို့မှာနေထိုင်သူတို့က VOA ကို Facebook Messenger ကနေတဆင့်ပြောပြခဲ့တာပါ။တရုတ်ဘက်ကဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ MNDAA ကတစုံတရာကြေညာချက်ထုတ်ပြန်ခြင်းမရှိသေးပါဘူး။တရုတ်ဖုန်းလိုင်းတွေပြတ်တောက်သွားသလိုရန်လုံကျိုင်းဂိတ်၊လောက်ကိုင်း၊နန်ဆန်ဂိတ်၊ချင်းရွှေဟော်မုံတိန်ဂိတ်တွေကိုလည်းတရုတ်ဘက်ကပိတ်လိုက်ကြောင်းချင်းရွှေဟော်ဒေသခံတွေကပြောပါရယ်။ဒါအပြင်မြန်မာဖုန်းလိုင်းတွေလည်းပြီးခဲ့တဲ့3-4ရက်ကစပြီးတော့ပြတ်တောက်နေပါရယ်။ဒါကြောင့်လောက်ကိုင်းဘက်ကိုခီးတဲ့တဲယူပို့ဆောင်တာတွေရန်နာလိုက်ကြောင်းရင်လိုက်ပါရှစ်တူကဗီဒီယိုကိုပြောပါရယ်
။ဖုန်းလိုင်းတွေနေရရှိပါဘူး။လေလေဒီရက်ခါကြောကဖုန်းလိုင်းလုံးဝမရတော့ပါဘူးအဲကျွန်တော်တို့ကြည်ရင်းကြည်ရင်းအော်ဗီတာရဲ့လေးကူကတော့မရတာတော့ခက်ပါဘာလို့တော့ရှိနေရှိကြပြီခင်ဗျာကျွန်တော်စိတ်သားနေတာအကုန်လုံးမန်းလေးတင်ရပါပြီရှင်းရှင်းတော့တော့ပြီတော့ကျွန်တော်တို့ဟိုသူတို့တုံးနေကြအတုံးလုံးပေါ့နော်မိုင်ကျဲလို့ခေါ်တဲ့စိတ်ကတော့ရတယ်ကမန်းကျောင်းအနေသားတခုကအလုံးမိုးရင်းတက်ရောက်နေတဲ့အစောလမ်းသွားဖို့ဆိုတာကမလွယ်တော့ဘူးမိုင်းဝင်းကိုရှောင်ဖို့ဆိုတာကလည်းမလွယ်တော့ဘူးလေကားသမားသူစက်သားမှမဟုတ်တာလေတော့ဘယ်တပင်ကဘယ်လိုကဘယ်လိုမျိုးရှိလဲတော့ဘယ်လိုမျိုးလဲဆိုတာသူစဉ်းစားတဲ့ကြောင်ကျွန်တော်တို့လည်းကားပြရရောဂိတ်ပြမရရောမထွက်ကြတာပါရှိနေတာတော့သူချစ်ပေါ်နေနေလို့ရရင်နေသေးပါနေလို့မရဘူးဆိုလည်းတင်နေဘယ်နေရာမှာသွားပြီးဖုန်းကိုတက်ရလို့ရှိရင်တော့လမ်းညွှန်ပေးပါတယ်
တစ်တုံညာနှစ်ခုဆစ်စင်ရေးပထမပိုင်းစဖြစ်ခဲ့တဲ့လောက်ကိုင်းနဲ့ချင်းရွှေဟော်မှာမြမဖုန်းလိုင်းယာယီပြတ်တောက်ခဲ့တဲ့အတွက်တရုတ်ဘက်မှာရှိနေတဲ့ China Mobile Phone Line နဲ့အင်တာနက်ကိုပဲအဓိကပြောင်းလဲအသုံးပြုနေကြတာပါ။အုပ်ချုပ်ရေးပြန်လည်ပြင်ဆင်မှုတွေကို MNDAA ဘက်ကပြုလုပ်နေပေမဲ့နေပြည်လုံခြုံရေးကတော့စိတ်ချရတဲ့အခြေအနေမှမရှိသေးကြောင်းပြီးခဲ့တဲ့တစ်ပတ်ကလောက်ကင်မျိုးကထွက်လာသူတဦးက VOA ကိုပြောပါတယ်
။ဒီနေ့အကြံမှတ်တော်ဘယ်လိုဖတ်ကြလဲဆိုတော့ဒီလောက်ကင်မှာနေတဲ့လူတွေအားလုံးကိုသူတို့ဒီအရင်အမောင်းခံပြီးသားတဲ့တတိယရောမေဂန်ကြီးကပြောတာကတော့ဒီအစာအသောက်တွေစုပေါင်းထားဖို့ပေါ့။အမ်တမရောကဒီလေနဲ့အဲ့ဒီကိုစစ်ကြောင်းထိုးမယ်အလေနဲ့လာပြစ်မယ်အဲ့ဒီမျိုးတွေတော့အကန့်ထွက်နေတယ်။ဒါကြောင့်တချို့ဆိုရင်လည်းကျွန်တော်တို့ပမာရီကိုအမောက်ခံပေးပြီးရောက်နေတဲ့ပမာရီကိုတော့ဒီလေတချို့တွေဆိုရင်စစ်ရှောင်နေတဲ့ပုံနယ်ကိုပြန်ဆင်းလာရရှိတယ
်။လာရှောမျိုးကနတ်ပေါင်စစ်ကောင်စီတက်စခန်းကို MNDAA တပ်တွေကဇူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပါတယ်။လာရှိုးကို MNDAA တပ်ပေါင်းစုတွေကတိုက်ခတ်မှုနဲ့လောက်ကင်ကိုတရုတ်ကဖုန်းလိုင်းဖြတ်တောက်တာဆက်ဆက်မှုရှိမရှိကိုတော့ဒေသခံတွေကအတိအကျမပြောနိုင်သေးပါဘူး။လက်ရှိမှာ73မြင်းဆောင်ရှမ်းမှတ်ပုတ်တဲ့ကိုင်းဆောင်ထားရင်တော့မှဗမာစကားတစ်ခုပဲပြောရဲဆိုရင် လောက်ကင်မျိုးတွေကိုဝေဝေးရဖို့ခက်ခဲကြောင်းဒေသခံတွေကပြောပါတယ်။လာရှုံမျိုးမှာပြီးတဲ့ရက်တွေကလောက်တိုက်ပွဲမပြင်းထန်တော့ပေမဲ့အခြေအနေကတင်းမာနေစေဖြစ်ကြောင်းလာရှုံကဆစ်ဆောင်တွေကိုကူညီကဲထုတ်ပေးတယ်သူတို့က VOE ကိုပြောပါတယ်။လာရှုံမျိုးတွေကိုပြင်ပကကားတွေဝင်မလာဖို့ MDAA ဘက်ကရောစစ်ကောင်စီဘက်ကရောတီဘောမျိုးအလွန်လောက်မှာလှပ်ဖက်လုံးကသူတို့ထိ ंछ ုပ်ထားတဲ့နေရာတွေမှာစစ်ဆေးနေတယ်လို့ဆိုပါတယ်။ဆစ်ဆောင်တွေကိုတဲပို့နေတဲ့ကားတွေကတော့ခက်ခဲတဲ့တောလမ်းတွေကနေလာရှုံမျိုးကိုဝင်ထွက်နေရတာဖြစ်ပါတယ်ရှင်
။ဒါကတော့လောက်ကင်ဘက်ကအခြေအနေအလိမ္မာပြောပြပေးခဲ့တာပါ။ဆက်ပြီးတော့ရခိုင်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။ရခိုင်မြောက်ပိုင်းမောင်နှုံးနဲ့တောင်ပိုင်းကတန်တွဲငပလီမှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာအခုဆိုရင်သတင်းသုံးဘက်ကျော်သွားပြီဖြစ်ပါတယ်။ငပလီမှာတော့လက်ကျန်ခလာရ55တပ်ရင်းကို AA ကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကလည်းကြီးရည်လေးပူပေါင်းပြီးတော့ခုခံနေပါတယ်။မောင်နှုံးမှာတော့ AA ကမြို့ပေါ်ကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတယ်လို့စစ်ကောင်စီဘက်ကလည်းအင်အားအလုံးရင်းနဲ့ပြန်ပြီးခုခံနေရပါတယ်။ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေကိုငင်းချမ်းပြောပြပေးပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်အတွင်းမှာရှိတဲ့ငပလီကမ်းခြေကစစ်ကောင်စီရဲ့ခလာရ55တပ်ရင်းကိုအရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေပါတယ်။စစ်ကောင်စီကတော့ရေတပ်ကနေအင်အားဖြည့်တင်းတာတွေရှိနေတယ်လို့လက်နက်ကြီးအမြောက်တွေနဲ့အတွဲလိုက်မနာတမ်းပစ်ခတ်နေတယ်လို့တန်တွဲမြို့ကန်တူက VOE ကိုပြောပါတယ်။
မပလီဖက်မှာဟောတယ်မပလီဖက်ကျွန်တော်ချီတိုပက်ရှာမလင်းမပက်ရှာမတော့အဖက်မှာတော့ဖြစ်တာအဖက်ရှာမတော့တိုက်ဝဲနှစ်ဖက်တီတူတိုက်ဝဲတော့ဖြစ်နေတာအတန်းတော့တော်တော်ကြာပါတယ်အတန်းကတော့တော်တော်ထူးညံ့နေတာပဲပေါ့အောက်ကဘယ်သူကဖူးကျွန်တော်ဘာနဲ့ဆိုဟိုဒီဘယ်လဲဆက်လုံးလို့နေတော့ခိုင်းနေတာအဖူးကျူနဲ့ဖူးကျူဆိုတာတို့တော့မြေပြင်းမြေကြီးမှာထောက်ပြီးရောပေါ့နော်ထောက်ပြီးပြတာလေးလုံးလို့ဖူးကျူနာအဒီကောင်နေတဲ့အပြင်ကကားနောက်တွဲတွေဘောဝပြင်းနေလားကားနောက်တွဲနဲ့ကောင်နေပေါ့ဟိုမစ္စတာတဘောမျိုးပေါ့တို့လေတုံးနေပေါ့အကောင်နေပါပြင်းနေဘူးက
ဒါအပြင်ငပလီကမ်းခြေဂျိတ်တော်ရက်ကွက်မှာလက်နက်ကြီးတွေအထိုင်ချထားသလိုလူနေအိမ်တွေဟိုတယ်တွေနဲ့အထက်မြင့်အဆောက်အဦတွေမှာလည်းစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်ငပလီမှာဒေသခံတချို့ကလည်းစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိတိုက်ပွဲတွေဟာငပလီကမ်းခြေတလျှောက်မှာဖြစ်နေတဲ့ဆိုပေမဲ့စစ်ကောင်စီလေတပ်ကတန်တွဲမျိုးပေါ်ကိုလည်းလာရောက်ဘုံကျဲတာတွေရှိနေပါတယ်။မနေ့ကဆိုရင်လည်းတန်တွဲမျိုးပေါ်ကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်တချို့ပျက်စီးသွားသလိုအမျိုးသမီးတို့အပြင်းထန်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာလည်းတန်တွဲမျိုးပေါ်ကထောင်နဲ့ကျန်းမာရေးအဆောက်အုံတွေမှာစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့တန်တွဲမျိုးကန်တူကပြောပါတယ်။
ထောင်ထဲမှာသူစကန်ချလာထောင်ထဲမှာစကန်ချလာပြီးတော့ကျွန်တော်ထောင်ဒီဘက်ပြေးရတယ်ဟိုဒီကျမကြီးအဆောက်အဦတလုံးရှိတယ်ကျမကြီးဌာနအဆောက်အဦတလုံးတုတ်တက်ဆောင်ကြီးတုတ်ထလာလေးထလာမသိကျွန်တော်တကယ်မမှတ်မိတော့ဘူးအဲ့ဒီမှာသူတို့ထိုင်ချလာတယ်ညိုတွေမှာညိုတွေသူတို့မှထွက်မထွက်ဘူးဟာသူအစီမပြေတော့ဘူးသူကဟိုမဖွဲ့ရတော့ခိပိပိတဲ့ပုံမျိုးပေါ့လူတော်မျိုးရှိပါတယ်ညီမရှိပါသေးတာဒီကတော့ဟိုကလိန်နဲ့လိုင်းမပြေအောင်ပဲပေါ့လိန်ကအတူတူလိန်ကပေါ့လိန်ကကျေတာတော့ကျုပ်ကောင်းဆုံးတော့လင်းကျလိုက်တော့လူရောက်ချောင်းအောင်မှာပဲဒါပဲပေါ့လင်းရလူပြုံးမယ်ဆိုတော့အစီအစီသူတာဂက်ထားနေရတယ်ဆိုနေရာမှမသိဘူးလို့တော့
ဒါအပြင်တန်တွဲမျိုးပေါ်မှာလည်းစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသခံတော်တော်များများရပ်ပေါင်းများစွာပိတ်မိနေပါတယ်အာရခတက်တော် AA အနေနဲ့တန်တွဲမျိုးငပလီကန်းကြီးကစစ်ကောင်စီတပ်စခန်းတွေကိုပြီးခဲ့တဲ့လကတည်းကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးငပလီကန်းကြီးကခမရ966တပ်ရင်းနဲ့တန်တွဲမစဉ်လေးစိတ်ကိုလည်းတိမ့်ပိုက်ထားသလိုစစ်ကောင်စီတပ်သားအလောင်း400ကျော်လောက်ကိုတကြိုခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းမောင်တော်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါ။ AA အနေနဲ့လည်းမောင်တော်မြို့အတွင်းဝင်ရောက်တိမ့်ပိုက်နိုင်ဖို့အတွက်စစ်ကောင်စီလက်ကျန်စခန်းတွေကိုထိုးစစ်ဆင်နေတာပါ။စစ်ကောင်စီကလည်းမြို့ရင်းအင်အားအလုံးကြီးနဲ့နေရာယူထားသလိုလေကြောင်းတိုက်ခိုက်မှုတွေနဲ့တိုးမြင့်ခုခံနေတယ်လို့မောင်တော်နဲ့နှီးဆက်တဲ့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ့နော်။လေရင်ဆိုလဲဒီလေကြောင်းကလည်းအများကြီးပြေးကိုတွေသွားတာကိုကျမတို့မြင်တွေ့ရတယ်ပေါ့နော်။အဲ့ဒီမောင်တော်မှာအေကထိုးစစ်ဆင်နေတာတိုက်ရင်တချို့ပဲကျန်နေတယ်လို့ကျမတို့သိရတယ်ပေါ့။ဟိုမြို့တွင်းအခြေအနေကကြတော့လေအဲ့မြို့တွင်းကကြတော့ဒီစစ်ကောင်စီဘက်ကလည်းအင်အားကိုအလုံးအရင်းနဲ့ယူထားပြီးတော့ပေါ့နော်။ဒီမြို့သေးကဒီလူနေအိမ်တွေဒီအထက်မြင့်အိမ်ပေါ်ထဲမှာပေါ့သူတို့စနိုက်ပါတချို့နဲ့ပေါ့နော်ဒီစစ်ကောင်စီတပ်သားတွေနေရာယူထားတဲ့အခြေအနေတွေရှိရပေါ့နော်ဆိုတော့ဒီ AA ဘက်ကနေပြီးတော့တရားတလောက်ဆိုလို့ရှိရင်ဟိုမြို့သေးပေါ့နော်ဒီထိုးစစ်ဆင်ပြီးတော့တိမ်ပိုင်မဲ့အနေအထားကတော့လက်ရှိမှာရှိမနေဘူးပေါ့နော်ဒီစစ်ကောင်စီဘက်ကလည်းဒါအင်အားအလုံးအင်းနဲ့နေရာယူထားတာဆိုတော့လေလက်ရှိမှာကျတော့အဲ့ဒီမြို့ မျိုးကိုဝင်ဖို့အတွက်တပ်ရင်းတချို့ကတော့အေအေဖက်ကဒီထိုးစစ်ဆင်ပြီးတော့တိုက်နေတာရှိပါတယ်ရှင်ဟုတ
်မောင်းတော်မျိုးနယ်ကလက်ကျန်စခန်းတစ်ခုဖြစ်တဲ့နာခခနှစ်လေးမိုင်စခန်းနာခခငါမျိုးတကြီးစခန်းနဲ့တခြားစခန်းတွေကိုအေအေကမိုးရင်းထိုးစစ်အဖြစ်ဆက်လက်တိုက်ခိုက်နေတာဖြစ်ပြီးတော့အဲ့ဒီတဲကနာခခနှစ်စခန်းကိုဇူလိုင်6ရက်နေ့ကတည်းကသိမ်းပိုက်ရရှိခဲ့တယ်လို့အေအေကထုတ်ပြန်ထားပါတယ်လက်ရှိမှာတော့မောင်းတော်မျိုးရဲ့တခုတည်းသောလက်ကျန်စခန်းဖြစ်တဲ့နခခငါမျိုးတကြီးစခန်းကိုအေအေအနေနဲ့ဆက်လက်ထိုးစစ်ဆင်နေပါတယ်။ဒါအပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်အတွင်းကစစ်ကောင်စီရဲ့အားထားရဆုံးဗျူဟာကုန်းဖြစ်တဲ့တော်ဟိန်တောင်ဗျူဟာကုန်းကိုလည်းအေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့ကျန်တဲ့တပ်စခန်းတွေကိုလည်းထိုးစစ်ဆင်နေတာဖြစ်တယ်လို့အေအေကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အမ်းမြို့နယ်မှာစစ်ကောင်စီကလေကြောင်းကနေတဲ့အင်အားဖြည့်တင်းနေတယ်လို့ဒေတာကန်ကြီးကပြောပါတယ်ခင်ဗျာ
ဒါကတော့ရခိုင်ဘက်ကစီရေးအခြေအနေကိုငင်းချမ်းပြောပြပေးခဲ့တာပါဆက်ပြီးတော့စစ်ကောင်စီကဗန်အစည်းအဝေးခေါ်ယူမှုနဲ့ပတ်သက်တဲ့သုံးသက်ချက်သတင်းတင်ပြပေးကြပါတယ်မြမဗန်တွေမှာလူအများငွေထုတ်ရခက်လာတဲ့အချိန်မှာတော့ဗန်လုပ်ငန်းရှင်တွေကိုစစ်ကောင်စီကနေပြီးတော့ခေါ်ဆွေးနွေးတာကြောင့်ဈေးကွက်ရိုက်ခတ်သွားတယ်လို့ထောက်ပြပါတယ်ဗန်နာယကတွေနဲ့ဥက္ကဋ္ဌတွေကိုဗဟိုဗန်ကအခုတစ်ခေါက်မှမပြတ်မကွက်တက်ဖို့ညွှန်ကြားခဲ့တာအပါအဝင်ပြည်ထရေးဝန်ကြီးနဲ့စစ်ကောင်စီခေါင်းဆောင်ထိပ်ပိုင်းနေပါပါဝင်တဲ့အတွက်ထူးခြားတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်လေလာသူတွေရဲ့အမြင်သဘောထားတွေကိုဝင်းမင်းကစူးစီးတင်ပြပေးထားပါဗျ
။ဟုတ်ကဲ့ဒီနေ့လေတနားရီခွဲမှာစစ်ကောင်စီထိပ်ပိုင်း3မြောက်နဲ့4မြောက်အဆင့်ရှိတဲ့စစ်ကောင်စီအတွင်းမှုနဲ့တွဲဘက်အတွင်းမှုတို့ပါတဲ့ဒီစီဝေးပေါကြမှုကိရက်ကိုအမည်မဖော်လိုတဲ့စီဝိုင်းလုပ်ငန်းရှင်ကအခုလိုပြောပြပါဗျ
။မနေ့ကနေစပြီးတော့ဗန်ဥက္ကဋ္ဌရဲ့နာယကတွေကိုကျိုးဝဲဆိုပြီးတော့စီဝေးခေါ်တဲ့တရင်ကပေါက်ကြားတော့ဒီနေ့မနေ့မှာ KPZ online ကလည်းရက်သွားတယ် KP ကရက်သွားတဲ့အချိန်မှာဒီနေ့ KBZ ဘဏ်ကို special account တော့ထုတ်ရင်ငါသိမ့်မဲ့ထုတ်လို့ရတယ်။မနေ့ကအတွက်ကငွေရရင်ထုတ်ပေးပါပဲတဲ့ငွေမရရင်မထုတ်ပေးဘူးဆိုတော့ဘောမျိုးပြောလာတယ်ခင်ဗျာ။ဆိုတော့လူတွေကဈေးကွက်ကပို့ပြီးတုံလို့ခြောက်ချနေတဲ့အနေဒါဖြစ်လာပါခင်ဗျာ
။အဲ့တော့ဒီစီဝေးအခုလို့ခေါ်ရတာဖြစ်နိုင်ပုံကိုလည်းနောက်အမည်မဖော်လို့တဲ့စီးပွားရေးလိလာသုံးသက်သူကအခုလို့သုံးသက်ပါတယ
်။အခုလက်ရှိဒီလေဟလာဘာလဲအားလုံးပုံကမှပုံကမှအရှင်လုပ်ပြီးတော့ပြေးမယ်ဆွေးနွေးမယ်ဆိုတာဒီငွေဖောင်းပွားတွေကိစ္စပုဂ္ဂိုလ်ဝင်ငွေရောအဲ့ဒီအနိုင်ကြီးတိုင်းပြည်ငွေကြေးရှင်းတယ်လို့ခေါ်တဲ့အဲဆို payment limitation ချိန်နေဆိုတဲ့ကိစ္စဒါလေးကိုဘယ်လိုရှင်းမလဲဆိုပြီးတော့ဖြေရှားမှုကြိုးစားဖြစ်ပေါ်ရပါတယ်။အဲ့ဒါဒီဆိုင်ပန်းတို့ကတော့ခေါ်တယ်စစ်တယ်မိတယ်စီးပွားရေးဗန္ဒာကြီးရငွေကြေးကြီးအတိုင်းပြည်ရက်ကြီးဟာဒီစစ်ကောင်ကြီးလက်ထက်မှာဆိုးတဲ့ဆိုးလာပြီဆိုရဖြစ်မဲ့တာ
။ဒါအပြင်လက်ရှိကရက်နဲ့လူများဗမာငွေစထုတ်ဖို့ဖြစ်လာခဲ့ပုံကိုလည်းစီးပွားရေးလုပ်ငန်းရှင်ကအခုလိုထောက်ပြပါဗ
ျ။အခုလောလောဆယ်တော့မနေ့မိုးလင်းလင်းချင်းမှာပထမဆုံးစဖြစ်တာကကျွန်တော်တို့ငွေအများဆုံးအစွဲဆုံးပပိုင်းမှာအတုံးအများဆုံး KBZ ပေါ့။တမောစာဘဏ်ရဲ့ online banking တခုလောရက်သွားတယ်ဗျ။online banking ဆိုတော့ကျွန်တော်တို့ငွေရာနဲ့ထောင်နဲ့ချပြီးလွှဲလို့ရတဲ့အနေထားပေါ့နော်အဓိကစီးပွားရေးကအကုန်လုံးတုံးတိုင်းငံလုံးတုံးတယ်အသေးဆုံးကတော့ KP ပေါ့နော် KP ပါရက်သွားတယ်ဗျာဆိုတော့အဲ့မှာဈေးကွက်တစ်ခုလုံး shock ဖြစ်သွားပြီးတော့တိုင်းနိုင်ငံလုံးကလူတွေအကုန်လုံးထိခိုက်သွားပြီးတော့ဘာဆက်လုပ်ရမှန်းမသိတော့တဲ့အနေထားပြန်တုံးတက်မယ်ဆိုရင်တော့လုံခဲ့တဲ့3-4ဘက်ကဆက်မယ်ဂျူမာဘဏ်ရဲ့ဥက္ကဋ္ဌ search bank ကို Bangkok condo ကိစ္စနဲ့ပတ်သက်ပြီးတော့ဖတ်နေဆိုတဲ့တင်ဆက်ထားတော့ဘဏ်ရဲ့သဘောတဘာဝအရာလည်းရက်ဆက်ရိုက်လာတယ်ပေါ့နော်အဲ့မှာလုံခဲ့တဲ့3-4ရက်ကနေဆက်ပြီးတော့ဘဏ်ခုနှစ်ဘဏ်ကို home loan အင်ယာနဲ့ပတ်သက်တဲ့ချင်းဝေးတတ်မှတ်ထားတဲ့ပမာဏထက်ကိုပိုထုတ်တယ်ဆိုပြီးတော့တရားဝင်ကြေညာချက်ထုတ်လိုက်တဲ့ချိန်မှာတော်တော်ကြီးကိုဈေးကွက်ကတက်ရောက်သွားတယ်ဗျ။အဓိကဘဏ်ကြီးတွေဖြစ်တဲ့ AR ဘဏ်တို့၊ Yuma ဘဏ်တို့၊ UAB ဘဏ်တို့ကပါတဲ့အတွက်ကြောင့်မလို့ဈေးကွက်မှာတော့ချိုးတဲ့အတိုင်းပါလေ။ရွှေတို့၊ငွေတို့၊ဒေါ်လာတို့အကုန်ဆက်တက်ကုန်ကြတယ်ခင်ဗျာ
။ဒီပေါ်စီးပွားရေးလေးလာသုံးသက်သူကလည်းအခုလိုဆက်ထောက်ပြပါတယ
်။ဒါကလည်းနောက်ထပ် impact တော့ဒီကတော့ဝေးထုတ်ပေးနိုင်မှု။ကန့်သက်ပြီးတော့ငွေတွေနဲ့လာကြပါဒီငွေတွေကို special account flex ကိုစာရတဲ့နာမည်သစ်တွေပေးပြီးတော့အဲ့ဒီမှာငွေထည့်ထဲသလောက်ငွေကုန်ပြန်ထုတ်ပေးပါမယ်။အခုအဲ့ဒီငွေတော့ထုတ်မပေးနိုင်တော့ဘူး။ငွေကိုယ်ထဲမှာမယုံကြည်ရတဲ့ထဲမှာနောက်တစ်ယုံကြည်မှုထပ်ပြောင်းဖြစ်တယ်။အဲ့တော့စီးပွားရေးလုပ်ငန်းလေးကလည်းဒီမန်ကိုအားကိုးလို့မဖြစ်တဲ့ထဲမှာဖြစ်ဖို့ပို့ပြီးတော့ဆွေးနွေးဆွေးဟလာ။ဆိုတော့ဒါကဖြည့်ရှင်းမှုကြိုးစားလေးလေးပို့ဆွေးလာလေးလေးလေဖြည့်အောင်မယ်ဆိုတာခေါင်းလုံးကလည်းတာရကအရေးတဘုံကြီးရှိခဲ့ပြီ
။ဒါအပြင်အခုစီဝေးပြီးရှစ်ဆက်စိုးရိမ်မိတာကိုလည်းစီဝိုင်းလုပ်ငန်းရှင်ကအခုလိုခံမှန်းပါတယ
်အခုကတော့ဗန်စီဝေးခေါ်တဲ့အနေထားအားလုံးကစောင့်ကြည့်တဲ့အနေထားဘာဆက်လုပ်မလဲဆိုပြီးတော့ဘာဖြစ်လို့လဲဆိုတော့ဒီမှာဒီမှာလည်းကျွန်တော်တို့ဒီမှာလည်းစီဝေးကတော့ထုံးစံနိုင်မယ်စံစဘာစီဝေးဆိုပြီးခေါ်လိုက်တဲ့အချိန်မှာနောက်နေ့လည်းကြားလိုက်ကြအောင်စံကုန်တယ်ရီစံဥက္ကဋ္ဌရီတွင်းမှုဖွဲ့ဝင်နေ ဒါရိုက်တာအဖွဲ့ဝင်တွေကိုတော်တော်များကိုနေပြီးတော့မှခဏခေါ်ပြီးတော့တွေ့ဆုံမိန့်မဲမို့ဆိုခေါ်လိုက်တယ်။နောက်ပြီးတော့စီဆိုပြီးတော့စီဝေးခေါ်တယ်။ဆိုတော့အဲ့မှာလည်းအားလုံးကလန့်နေကြတယ်။ဘာဆက်ဖြစ်လာမလဲပေါ့ဆိုတော့ကျွန်တော်တို့ကရှိရလဲအတွေ့အကြုံတွေရှိတာအခုဘန်ဥက္ကဋ္ဌရဲ့နာရီကရီဆိုတော့ထိတ်ဆုံးကလူတွေတိုက်ခေါ်တယ်ပေါ့။တောင်ရှိလူတော့ထိတ်ဆုံးကလူတန်းခေါ်ပြီးဘာဆက်ဖြစ်မလဲဆိုတော့ဈေးကွက်ကချင်းချင်းမျိုးမျိုးနဲ့လူကပေါ်ပြီးရှော့ဖြစ်သွားပြီးအကုန်လုံးကြားထဲမှာကမကွက်ရဲကုန်ဖြစ်ကုန်တော့ခင်ဗျာ
ဒီစီဝေးတက်ခဲ့သူတွေနဲ့နှိဆက်သူတွေကတော့ဘိုးဘန်လှုပ်ထုံးလုံဒီတိုင်းလဲ့နာကြဖို့အဓိကကြိုတတိပေးတာဖြစ်ပြီးတဆင့်စီဆက်ရေးယူလာနိုင်တယ်ယူမဘန်ဥက္ကဋ္ဌဆက်စပန်ကိုတော့ရေးယူဖို့တေချာသလောက်ပဲလို့ပြောခဲ့ပါတယ်ခင
်ဗျာဒါကတော့စစ်ကောင်စီရဲ့ဘန်အစီဝေးခေါ်ယူမှုလေလာသူတွေရဲ့တုံသက်ချက်ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်ကဘာကူလာသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကအားတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရဒီတစ်ချိန်မှာရောဘလောက်ထိမျှော်လင့်နိုင်ပါသလဲဆိုတာကိုအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှတစေအောင်မေးမြန်းဆွေးနွေးထားတာကိုထပ်ဆွင့်ထုတ်လွှင့်ပေးလိုက်ပါရရှင်
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပ
ါအခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်ပါလဲ
မြမပြတ်နာပူမှုဆွေးလာလို့ဖြစ်ပါတယ်တခေါင်းနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထူးကနေတဲ့အချင်းတွေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စီဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံးလုံးကြီးအတွက်ထိခိုက်လာတယ်အဲ့ဒီဟာပြင် global impact နိုင်ငံတကာဘာရခက်လာနေတဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေတိကျပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေကအစားပြတ်နိုင်အများကြီးရှိနေတဲ့တရားဥပဒေကိုသူကြိုးပြီးတော့ဆွေးနွေးရမယ်ဆိုတော့လွတ်တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံးလုံးကြီးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားဟောတစုံတရာအားတက်စရာရှိပါလား
ဒီကြတာတော့သိအပ်တတ်ကြပါရဲ့ကျုံနှောင်းကျုံငယ်တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်ထဲမှာပဲအပယ်လေးရဲ့နေရုံကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရဖို့အရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်အဲဒါကြောင့်အဲ့ဒီစစ်မြန်မာစစ်တပ်ကို get sure jelling တဲ့လောက်သာမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သူကတော့သဘောမတူဘူးပေါ့လေအဲ့ဒါကိုလုံးရဲ့ကောင်စီကလာသမားကသူအကြံပေးတယ်ကလာသမားဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကလာသမားကရဲ့တကားဖွင့်လုံးရဲ့ကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့ဆက်သွယ်ဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲ့ဒီလုပ်ဖို့အတွက်သူတိုက်တွန်းမယ်အာဆီယံလည်းထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုငါပြောသလိုပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကသိအရေးကြီးရယ်ဆိုပြီးအခါ underscore တာကို through အလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစီအစဉ်ကလည်းဒါကိုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲ့ဒီအစီအစဉ်ကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလုံးရေးကောင်စီတကဖွဲ့စီဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုပြီးတော့သူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီတိုင်းပဲပြောမှာပါခု
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာထဲပို့ပို့ပြီးတော့စိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုတ်ပြတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတော်အခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေ ယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှဦးဂါဇာအရေးကပူပြီးအရေးကြီးနေတဲ့ဆေးရုံကလူတွေပြစ်တာစာမျက်နှာခံဝင်ခွင့်မရတာစားစားပေါ်တဲ့အပြင်းထန်ပြဿနာဖြစ်တော့ဒါဝဇာအဓိကဒုံခဲနေကြတာဖြစ်တယ်ဆိုယူကရိန်းကမှပတ်စံပေးရမှနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူသဖြင့်ဥရောပနိုင်ငံတွေအနောက်ဥရောပနိုင်ငံတွေမှာဆိုရင်ဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီဟောင်းဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ထဲနဲ့သူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကအနောက်ဥရောပလောက်မတက်ကြွသလိုအခြေဥရောပမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီဘက်ကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲလို့ပြောမှာပေါ့အလေးနဲ့ထားတော့လည်းခပ်ပေါ့ပေါ့သာဖြစ်တဲ့ကျန်တဲ့နိုင်ငံကအရေးကြီးလောက်တန်းလူဥစားပြင်းမခံရဘူးလို့ပြောမှာပ
ါဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလုံးမှာတဲ့ဟိုအိုးအိမ်စွန့်ပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2သန်း8သိန်းကျော်နေပြီဆိုပြီးတော့ UN OCHA စီးရင်ကဟိုတစ်ပတ်ကပဲဖော်ပြပါဗါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘယ်လိုအားတက်ဆရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆုံးထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့လေတဲ့ထားရလောလောဆယ်မှာဒါအရေးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအရေးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြပြလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာကိုစစ်ကောင်စီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတို့တစ်ဖက်ထဲလုံးလုံးမရတာဟိုထိုင်းကပြင်တာဟိုကံကွက်တဲ့ဟာတွေဝေဖန်တန်တွေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတာအဲ့လိုပုံစံမျိုးတွေဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကနေပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးကြီးဆုံးစွန့်ချက်ချက်ရှိတဲ့ humanitarian intervention ဆိုတာစီးရီးယားဝင်တိုက်ပြီးတော့ခါအတင်းတပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလာနိုင်ပါဘူးလူမျိုးရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာတဲ့အကြောင်းမျိုးမျိုးရောက်အဲ့လိုသာဖြစ်ရတာဆိုတော့တိတ်ပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေးလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ထက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒီဟာရဲရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံခြားရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေးဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်ထရုတ်နဲ့ကိုစင်တကယ်တော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခံပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကကြေကခရစ်စတီရဂနာလာသူတခါခံခဲ့မှုရတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးဟိစာခံတယ်အဲ့အခြေအနေတက်ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆိုးလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရဝင်စစ်ဆေးဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်10 20မိနစ်ညောင်သုံးဘွဲထိုးစစ်ပြီးတော့သူတို့မစုမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆေးဖို့ဝင်ရောက်စစ်ဆေးဖို့ပေါ့လေအကောင်းဆုံး timing လို့တော့ပြောလို့ရပါတယ်အခုစီလာခဲ့တဲ့ပြားထဲမှာဒါတခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းစီမဲဆွေလည်းပဲနိုလင်းဟေဇာလည်းပဲအတွေ့အကြုံရှိတယ်နိုလင်းဟေဇာကစင်ကာပူကတက္ကသိုလ်ကဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီငယ်ကြီးပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြရလုဆောင်ဖူးရဲ့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံခြားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပူပြီးမြင့်တယ်သူရဲ့အတွေ့အကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတယ်ဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်မြင်မယ်ထင်ပါတယ်အဓိကလူရမယ့်ဟာကတော့ဘယ်ပေါင်းစုံနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးတွေသူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာသံတမန်နည်းနဲ့ချင်းကပ်ပုံလေးပဲရှိအောင်မယ်ဗမာဒီလိုဘာလို့အခြားတိုင်းမှာ open diplomacy ရသိပြီးတော့မထီရောက်ဘူး secret diplomacy တင်သွားတာကပိုကောင်းနေထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့မညာလို့မပြောခဲ့တာအဲ့ဒါထက်သူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါးပါးပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲသဘာရင့်တယ်အတွေ့အကြုံပုံများတယ်နောက်ပြီး Australia နိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကခက်လက်တွေ့ကြကြဒီမိုကရေစီနိုင်ငံဖြစ်တယ်အဲ့ဒီကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုတဲ့အတွက်ကြောင့်သူတို့ရဲ့နိုင်ငံရဲ့ တမန်နိုင်ငံရေးဝန်ကြီးချုပ်ဖြစ်တဲ့အတွက်လည်းပို့အဆင်မြင်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပို့အဆင်မြင်တယ်တိုင်းပြည်အဖြစ်နဲ့ပဲဝင်ရောက်ဆွေးဖက်ဖို့ပူကောင်းတဲ့အချင်းလို့သတ်မှတ်ကြပါရစေ
။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆွေးနွေးအခါမှာလည်းတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြကြပူးပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်။ဆိုတော့အခုကနဒဂျူလီယာဘစ်ရှော့ကတော့သန်တမန်ဟောင်းဝိုင်းရင်သန်တမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်ညီစင
်ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းဖွဲ့စည်းပေါ်အာဆီယံတခါပြန်ပြီးတော့ညွှန်းလာပါတယ်အဲ့တော့မြန်မာအရေးပြည်လဲဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိလာပါမလဲ
အများကြီးပါပဲအာဆီယံကမူငါချက်ကိုကန့်ဆွဲထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာလည်းဒါကိုလည်းပံ့ပိုးနေတယ်တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာနဲ့ပို့ပြီးထိရောက်တဲ့နေနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထိနာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလှုပ်ပါဆိုရခါမှာစစ်ကောင်စီကတင်ပြီးတော့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်။အခုကျတော့လှုပ်လာရပြီ။နိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူလှုပ်တယ်။နယူးဇီလန်ကိုလှုပ်တယ်။လာအိုစ်ကိုလှုပ်တယ်သူတို့ဒါဒီလိုစစ်စမ်းမှုတွေလှုပ်လာဆိုတော့အာဆီယံကဘယ်လိုပုံစံမျိုးဆက်လုပ်မလဲဆိုတာကတော့ကျွန်တော်စောင့်ကြည့်ရမှာပဲဒါလည်းပဲအကုန်လုံးသူကတော့ဘက်ပေါက်ဆိုရင်ထိတွေ့ပြီးတော့ညှိနှိုင်းဖို့အဓိကကတော့နှစ်ဖက်လုံးပြည်လက်ချင်းနဲ့အခြေအနေပေါ့လေညှိနှိုင်းမှုကအရေးကြီးပါတယ်။စစ်ကောင်စီကလုံးဝဆုံးနိုင်သွားပြီနိုင်ငံရေးထွက်ရမယ်ဆိုလဲမငြိမ်းနိုင်မရဘူးအဲလူရှင်းပြပြငါတို့ဝင်ဆိုအဲ့လိုမျိုးအဲ့ဒီကိစ္စကိုလည်းပြည်လောင်းညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတာသိအရေးကြီးပါရဲ့ negotiation culture သိအရေးကြီးရဲ့ negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လည်းညှိနှိုင်းနိုင်ဖို့သိအရေးကြီးပါရဲ့အဲ့ဒါအဓိကကြပါရဲ့
ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါတယ်အဲ့တော့အိမ်နီးချင်းနိုင်ငံတွေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လဲဖို့အဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကတော့ open လုပ်ချင်အောင်မစစ်ကောင်စီက open လုပ်ထားတယ်လေမမေရောနိုလင်းဟေစာသွားတော့ငါနိုလင်းဟေစာကိုပြောရသလိုသိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရနိုင်ငံသားသမားမစကားမှာလုံယုံလုံစင်မရှိဘူးလေအဲ့ဒီဟာလက်ခဲလိုပဲဆိုတော့အဲ့လိုပုံစံမျိုးတဲ့သူတို့တူရတတချင်းကတဲ့သဘောမျိုးဆိုတော့တနင်္ဂနွေချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူရတတချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ်
အဲ့မြန်မာအခြေအနေကရှေ့မှာဟိုဘလောက်ထိဆက်ပြီးတော့ဆိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂကတော့ပြဿနာပြည်လေအတွက်ကတော့နှိမ့်နှိုင်းပေးရင်ပေါ့လေလုပ်ကြပါဘာညာတိုက်တွန်းရင်တည်းပူပြီးတော့အထွေထူးဝင်ရောက်ဆွေးဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုရောအချင်းချင်းနှိမ့်နှိုင်းလိုတဲ့သိအတူတူအရုံသားကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရတော့မယ်ဆိုတဲ့သဘောမျိုးလောက်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိသွားတယ်ဆိုတော့မြန်မာနိုင်ငံခြေနေကိုပြောရင်တော့ယတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနောက်ထောင်ရလေစိတ်ဖြစ်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောရအောင်လည်းပဲအခြေအနေမဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖလုံးစဉ်းစားခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပြင်းစစ်ကောင်စီဘက်ကပေါ်လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပ
ါဦးကျော်စံသားကိုမမတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခဲ့ပါရှင်အခုဆက်ပြီးတော့generation z အစီအစဉ်ကိုအလှည့်ပေးကြပါရစေ။မြန်မာနိုင်ငံသားမွန်လူမျိုးလူငယ်လေးတယောက်ကကမ္ဘာထိပ်တန်းဤပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကနေပြီးတော့နှစ်စဉ်ကျင်းပတဲ့ Swift Student Challenge ပြိုင်ပွဲမှာအနိုင်ရရှိခဲ့ပါရစေ။ Worldwide Developer Conference WWDC မှာလည်းသူဖိတ်ကြားခံရပါရစေ။မခင်လေးဆက်သွယ်စကားပြောထားပါရစေ
။ Hey Gen Z တို့ချောက်ပြန်ပြီနော်။ Gen Z တွေဒီတစ်ပတ်တော့ကမ္ဘာထိပ်တန်းဤပညာကုမ္ပဏီကြီးဖြစ်တဲ့ အပေါ်ကနှစ်စဉ်နှစ်တိုင်းလုပ်ပေးနေတဲ့ Sick Student Challenge ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်ကျောင်းသားလေးတယောက်ကအနိုင်ရခဲ့တယ်။အဲ့ဒီ One New ကျောင်းသားလေးနဲ့ဒီတစ်ပတ်စကားပြောထားတယ်
။အားလုံးပဲမင်္ဂလာပါ။ကျွန်တော်ကတော့မေတုခိုင်ပါ။ကျွန်တော်လက်ရှိ American ပြည်အောင်ဆို Michigan ပြည်နယ်မှာနေထိုင်ပြီးတော့ Apple Developer Academy မှာတက်ရောက်နေတဲ့ကျောင်းသားတစ်ဦးဖြစ်ပါတယ်
။ပြိုင်ပွဲဆိုတာဘယ်လိုပြိုင်ပွဲမျိုးလဲ။
အပအကြောင်းသားအတွက်နှစ်စဉ်ကျင်းပတဲ့ပြိုင်ပွဲတစ်ခုပေါ့နော်။ကျောင်းသားဘယ်သူမှစုံပြန်လို့ရပါတယ်။အဲမှာ Swift ဆိုတဲ့ programming language ကိုသုံးပြီးတော့အာကိုယ့်အနေကို idea စဉ်းစားပြီးတော့ project ရေးပြီးတော့ပြန်ရတာပေါ့နော်။စီကန်ချက်တွေကတော့ဒီ file size က 25MB အများဆုံးဖြည့်ရမယ်။ပြီးတော့ကျွန်တော်တို့ရဲ့ software က offline သုံးလို့ရတဲ့ software ဖြည့်ရမယ်ပေါ့
။ဒီလိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးကိုမြင်ရောက်ခင်သူက software engineering နဲ့ပတ်သက်ပြီးတော့ဘယ်ချင်းကလေးကသူကစိတ်ဝင်စားခဲ့တာလဲ။
2015မှာတကုံတက်ကနေ10ရန်အောင်နဲ့2019မှာ business id နဲ့ဘွဲရပြီးတော့ကျွန်တော် career ကိုဘယ် line လိုက်ကောင်းမလဲကျွန်တော်စဉ်းစားနေရပါတော့။အာဒါပေမဲ့ကျွန်တော်တခုတော့သိရကျွန်တော်ဒီ mobile phone တွေအတွက်ကို software ကျွန်တော်ရေးပေးခြင်းနဲ့ကျွန်တော်ဒီထွင်ထားတဲ့အရာတွေကလူတွေရဲ့နေ့စဉ်ဘဝမှာဝင်ပြီးတော့နေရာယူနေရာမျိုးလူတွေကိုကူညီပေးနေရာမျိုးကျွန်တော်သဘောကျရပါတော့။အဲ့ဒါနဲ့ကျွန်တော်စပြီးတော့ online မှာအကူအကူလေးလာဖြစ်ခဲ့ရပါတော့။
ကျန်ဝင်းမှာသူကဘလို့အကြောင်းအရာနဲ့ပြန်ခဲ့လေ
။ပြန်ခဲ့တဲ့ project ကတော့မြန်မာ honorable woman လို့ခေါ်တဲ့ဒီမြန်မာအမျိုးသမီးတွေကို computer ရဲ့ augmented reality app ပေါ့နော်။ကျွန်တော်တို့အဲ့မှာပတ်စံကို scan ဖတ်လို့ရှိရင်ပတ်စံရဲ့ပုံကိုနေရာမှာအမျိုးသမီးရဲ့ပုံကြောင်းသွားမှာပေါ့။ဒီ project ကတော့ကျွန်တော်တို့အတိတ်ကအမျိုးသမီးတွေကိုကျွန်တော် compute ခြင်းနဲ့အနာဂတ်က next generation တွေကို inspire ဖြစ်စေမှာပေါ့။ကျွန်တော်ရဲ့ app တင်မှာအမျိုးသမီး၁၁ယောက်ရှိရပါတော့။ဟိုမှာမိမိအောင်တို့လူတို့တော်မာတို့လိုမျိုးပုံစံမျိုးဒီလိုမျိုးလေးပေါ့။ဟုတ်။အဲ့မှာကျွန်တော်နှိပ်လိုက်လို့ရှိရင်သူရဲ့ဒီ biography ကိုလေ့လာလို့ရတယ်။လို့ရှိရင် scan ဖတ်လိုက်လို့ရှိရင်ဟိုမှာဘိုးကျောင်းဆိုင်ပတ်စံရှိရဆိုပါဆိုဆိုတော့ဘိုးကျောင်းဆိုင်ရဲ့မျက်နှာမှာအဲ့မိမိအောင်ရဲ့ပုံစံကိုကြောင်းရလိမ့်မယ်ဟုတ
်။ဒီကမ္ဘာလုံးကဝင်ရောက်ရှင်ပြန်ကြတဲ့ပြိုင်ပွဲမှာအနိုင်ရရှိခဲ့တဲ့သူရဲ့ခံစားချက်တွေကိုလည်းအခုလိုပဲဝင်ညှာထားသေးတယ်
။ကျွန်တော်အရန်စိတ်လှုပ်ရှားပါပေါ့။ဟုတ်အပသူရဲ့ WWDC ပွဲကိုလာဖို့ကျွန်တော်ဖိတ်လိုက်တယ်ဆိုတော့အာကျွန်တော်အရင်တော့ဆိုရင်ရန်ကုန်မှာအဲ့ရတဲ့ကနေပြီးဖုန်းလေးနဲ့ကျွန်တော်ကြီးခဲ့ရတယ်ဟိုမှာအဲ့တော့ဆိုရင် Steve Jobs ကသူတို့စကားပြောတယ်ပေါ့နော်သူရဲ့ technology အသစ်တွေပညာရယ်ဟုတ်ဒီနေ့ကျတော့ကျွန်တော်အာဒီ CEO Tim Cook ကိုယ်တိုင်စကားပြောတော့ကြီးခွင့်ရတယ်အာပြီးတော့ ChatGPT ဒီ OpenAI ရဲ့ CEO Sam Altman ပေါ့နော်သူ့ကိုလည်းတွေ့ခဲ့တယ်ပြီးတော့ Apple ရဲ့ co-founder Steve Wozniak ကိုလည်းကျွန်တော်တွေ့ခဲ့တယ်ပြီးတော့အဲ့မှာဒီတက္ကပါလုံးကဒီဤပညာကပညာရှင်တွေအကုန်လုံးကလာပြီးတော့တက်ရောက်တာဆိုတော့ကျွန်တော် connection တွေလည်းအများကြီးရခဲ့တယ်ပေါ့နော်ပြီးတော့အကောင်းဆုံးတစ်ခုကတော့ကျွန်တော်ယာနဲ့ချီရဲ့ Apple engineer တွေနဲ့ကျွန်တော်စကားပြောခွင့်ရခဲ့တယ်သူကဒီတိုင်းမတက်ရက်နေရပြီးကျွန်တော်တို့စောင့်နေရပေါ့နော်ကျွန်တော်မေးသမျှမေးခွန်းတွေကိုသူကဖြေပေးရကျွန်တော်မသိရရှင်လည်းရှင်းပြပေးရကျွန်တော်ပညာတွေအများကြီးတော့ရခဲ့ပါတယ်ဟုတ်
သူကနောက်ထပ် Apple နဲ့ဘာတွေဆက်လုပ်သွားမှရှိနေလ
ေ။မြန်မာဒီထွက် foundation နဲ့ application တွေကတော့အများကြီးပဲပေါ့နော်။အထူးသဖြင့် disabled people တွေ၊ဉာဏ်လုံးမမြင်တဲ့လူတို့၊နားမကျတဲ့လူတို့၊ကျွန်တော်ရဲ့ရည်မှန်းချက်ကကြတော့မြန်မာပြည်မှာဒီ disabled people ရဲ့အကုန်လုံးကလူတိုင်းနဲ့ဓာတ်တော်ခွင့်ရရလိမ့်ခြင်းနဲ့။ဘာလို့လဲဆိုတော့ US မှာဆိုလို့ရှိရင်သူကဉာဏ်လုံးမမြင်တဲ့လူတွေလည်းအလုပ်အကန့်ခွင့်ရရကြတယ်လေ။သူကအလုပ်တွေလုပ်ကြတယ်။ဟုတ်ကျွန်တော် Apple ကလည်း accessibility ကို focus ထားတဲ့ company ဆိုတော့ Apple ဆီကလည်းကျွန်တော်အများကြီး support ရခဲ့တယ်ပေါ့နော်။ဟုတ်။အာကျွန်တော်ထင်ခဲ့တဲ့ app တစ်ခုက Just Scanner လို့ခေါ်တဲ့ပတ်စံရဲ့တံပိုးကိုထွက်ပြပေးတဲ့ app ပေါ့။ဟိုမှာအမမျက်မှတ်မြင်တရားကဈေးဝယ်ရဲ့ပတ်စံရှင်းတယ်ဆိုလို့ရှိရင်သူ့အိတ်ထဲမှာပတ်စံဘယ်လောက်ရှိလဲဆိုတာတော့မသိဘူးလေ။သူ့ပတ်စံရဲ့တံပိုးတော့မမြင်ဘူးဆိုတော့မမြင်ဘူးဆိုတော့မသိ။ဟုတ်။အဲ့တော့ကျွန်တော်ရဲ့ app လေးကို scan ဖတ်လိုက်တာနဲ့သူ့ပတ်စံရဲ့တံပိုးတော့အတန်ထွက်ပြပေးတ
ယ်။ဘုဇိုးအောင်ဆန်းတစ်ထောင်ကျက်။ဘုဇိုးအောင်ဆန်းတစ်ထောင်ကျက်
တော့ဒါဆိုတစ်ထောင်လဲဆိုတစ်ထောင်လဲလို့ရှိရင်သူကဟိုဘက်ကပတ်စံပြန်အန်းလိုက်လို့ရှိရင်လဲသူက scan ဖလို့ okay ဟိုကတော့900ပြန်အန်းလိုက်ပြီဆိုပြီးတော့တစ်ခါလဲတည်သွားတာပေါ့နောက်တစ်ခုကဤပညာကုမ္ပဏီကြီးတွေကကျွန်တော်တို့မြန်မာဘာသာစကားကိုကောင်းကောင်း support မလုပ်သေးဘူးပေါ့နော်ဥပမာ iPhone ရဲ့ Siri မှာဆိုလို့ရှိရင်မြန်မာလိုပြောလို့မရဘူး Spanish လိုတော့ပြောလို့ရတယ် translation တော့မပါဘူးပေါ့နော်မြန်မာလိုသူက translate မလုပ်ပေးဘူးအဲဒါကြောင့်ကျွန်တော်တို့ user တွေအသုံးပြရလိုရအောင်လို့ Apple technology မှာမြန်မာဘာသာစကားကို support လုပ်ဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်။အဲ့ဒါကတော့ကျွန်တော်တယောက်တည်းနဲ့တော့မဖြစ်နိုင်ဘူး။ကျွန်တော်ပညာရှင်တွေအများကြီးအကူအညီလိုရပါတော့။အဲ့ဒါကြောင့်အဲ့ပညာရှင်တွေကိုလည်းကျွန်တော်ဒီနေရာနေမဲ့ပါအောင်လို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်။
ကေဂျန်စီတို့ရေအခုဆိုလို့ရှိရင်အပေါ်လုပ်တဲ့ WWDC ပြိုင်ပွဲမှာအနိုင်ရခဲ့တဲ့မွန်လူငယ်လေးတယောက်ရဲ့အကြောင်းကြားခဲ့ကြရတာနော်ရှစ်တပတ်တည်ကြာလို့ရှိရင်လည်းဂျန်စီတို့အတွက်ဂျန်စီရှိနေတာမလို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C စီစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါရယ်ဂျာမနီမှာကျင်းပနေတဲ့ Euro 2024ဥရောပဖလားမှာတော့ Spain အသင်း final တက်သွားတဲ့အချိန်မှာပဲတချို့အသင်းကြီးတွေနဲ့နာမည်ကြီးကစားသမားတချို့ခြေစွမ်းမပြနိုင်မဲနဲ့ရုန်းကန်ခဲ့ရပါတယ်အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ Copa America ဖလားဘောလုံးပွဲဘက်ကအသင်းတွေနဲ့ပတ်သက်လို့သုံးသပ်ချက်တွေလည်းရှိပါတယ်ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်စူးစီးတင်ဆက်ပေးထားပါတယ်
Euro 2024ဥရောပဖလားဘောလုံးပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပြီးတော့လာမယ့်တနင်္ဂနွေနေ့ဇူလိုင်လ14ရက်နေ့မှာပိုလူကြမှာဖြစ်ပါတယ်။ Euro ရော Copa America ဖလား Final နှစ်ပွဲစလုံးကိုတရက်ထဲမှာကစားမှာဖြစ်လို့ဒါဟာထူးထူးခြားခြားတိုက်ဆိုင်မှုတစ်ခုလို့လဲဆိုရမှာဖြစ်ပါတယ်။ Euro ပြိုင်ပွဲတွေဘက်မှာတော့ဒီနေ့မှာအသင်းကြီးတွေကအင်္ဂလန်ပြင်သစ် Spain နဲ့ Netherlands အသင်းတွေ Semi Final ကိုတက်လာခဲ့ပြီးတော့ Ancient GermanyEuro 2026 Champion Portugal တို့ကတော့ Quarter Final မှာပြုတ်သွားခဲ့ပြီးတော့ပြီးခဲ့တဲ့ Euro 2020 Europa Champion Italy ကတော့ဒုတိယဆင်ကလေးကရှုံးပြီးတော့ထွက်လာရပြီဖြစ်ပါတယ် Quarter Final အထိ48ပွဲကစားပြီးတာမှာ Twin Goal 69ဂိုးရှိခဲ့ပေမဲ့ Europa ကနံပါတ်ကြီးဒိတ်ဒိတ်ကျဲတိုက်ဆင်မှုတွေဖြစ်တဲ့ပြင်သစ်တိုက်ဆင်မှု Mbappe England တိုက်ဆင်မှု Harry Kane ပါဝင်ထိပ်တန်းတိုက်ဆင်မှုတွေဟာထင်သလောက်ခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပါတယ်အခုလိုဥရောပကထိတ်တန့်တိုက်စစ်မှုတွေထင်ထားသလောက်ခြေစွမ်းမပြနိုင်တာဘယ်လိုကြောင့်ပါလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာချုပ်ကိုချော်မျိုးဟန်ကတော့
ကျွန်တော်တို့ဂျူရိုကြည့်လိုက်ရင်တိုက်စစ်သမားတွေကပွဲပန်းနေကြတယ်။ပြင်သစ်ဆိုရင်တော့အရန်ဂိုးတွေကျွန်တော်တို့မျောလင်းနေတယ်။ဒါပေမဲ့ဂိုးတွေကမလောက်ဘူး။အော်အင်္ဂလန်ဆိုလည်းကျွန်တော်တို့ဂိုးတွေမျောလင်းနေတယ်ဂိုးတွေမရောက်တော့။ကျွန်တော်တို့ကစပိန်အသင်းရဲ့ Twin ဂိုးတွေပေါ်မှာပဲကျွန်တော်တို့ပျော်ရွှင်နေကြတာ။အဲ့ဒါကအတန်းအသင်းကြီးတွေရဲ့တိုက်စစ်ပိုင်းတွေကဟိုတော်တော်လေးရုန်းကန်တယ်ယူရိုကယူရိုမှာရှိတဲ့တိုက်စစ်သမားတွေဟာတကယ်ပြိုင်ပွဲကြီးတကယ်ချန်ပီယံလိတို့ပြည်တွင်းလိတို့မှာတကယ်ကိုပြိုင်ဆိုင်မှုပြင်းထန်တဲ့အတွက်ကြောင့်မလို့ခြေကုန်လက်ပန်းကျနေတာလားလို့ကျွန်တော်တို့တွေးစရာပဲ
Quarter Final ပွဲစဉ်တွေအထိနာမည်ကြီးတွေကအင်္ဂလန်တိုက်စစ်မှု Harry Kane ကငိုးသွင်းထားပေမဲ့ Euro 2004ကစပြီးတော့ကစားခဲ့သမျှနိုင်ငံတကာပြိုင်ပွဲတွေမှာဂိုးသွင်းနိုင်ခဲ့တဲ့ပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုဆိုရင်ဒီနေ့ယူရိုမှာတကောမှမသွင်းနိုင်ခဲ့တဲ့အပြင်ဆလိုဗေးနီးယားနဲ့ပွဲမှာအချိန်ပိုမှာရတဲ့ပယ်နယ်တီပါမဝင်ခဲ့တာကြောင့်ဒီဒီချိန်မှာတကောမှမသွင်းနိုင်ပဲပြိုင်ပွဲကနေပါထွက်လာရပြီဖြစ်ပါတယ်။တခါလက်ရှိကမ္ဘာအကောင်းဆုံးတိုက်စစ်မှုလို့သတ်မှတ်ခံထားတဲ့ပြင်သစ်တိုက်စစ်မှုအမ်ဘာပေးဆိုရင်လည်းအုပ်စုနောက်ဆုံးပွဲမှာပယ်နယ်တီကနေတကောပဲသွင်းထားနိုင်တာကိုတွေ့ရပါတယ်။ဒီပေါ်မှာကိုကြောင်မြန်ပြောတာကတော့
ယူရို2024မှာတိုင်ဝဲမစတင်ခင်ရောဆိုရင်ကျွန်တော်အင်္ဂလန်အသင်းတတော်ပို့ပြီးတော့ပြင်သစ်အသင်းကိုအာချန်ပီယံဖြစ်နိုင်ခြင်းမြင်မြင်မားတယ်လို့ထင်ခဲ့တယ်။ဒါကလည်းအဲပြင်သစ်အသင်းရဲ့တိုက်ဆက်မှာအမ်ဘက်ဘီလိုတကယ်ကမ္ဘာအကောင်းဆုံးကစားသမားတဦးရှိနေတဲ့အတွက်ကြောင့်လည်းပါတယ်။ပြင်သစ်အသင်းရဲ့လူစင်းကိုကြည့်မယ်ဆိုရင်ဘယ်နေရာမှာမှအားနည်းချက်မရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့ပြိုင်ပွဲမစတင်မှာတွက်ဆခဲ့ကြတာ။ဒါပေမဲ့တကယ်ပြိုင်ပွဲစတဲ့အချိန်မှာပြင်သစ်အသင်းအားထားရဆုံးတိုက်ဆက်မှုအမ်ဘက်ဘီကခြေစွမ်းမပြနိုင်ဘူး။အဲ့ဒီအတွက်ညီပြဖြစ်သူနဲ့ဒီအမ်ဘက်ဘီကိုယ်တိုင်ကပရမအုံဆုံးပွဲဥတွေဩစတြီးယားနဲ့ပွဲမှာသူနှကောင်းရိုးကျိုးတန်ဟာရပြီးတော့မတ်စတာရတဲ့အတွက်ကြောင့်ခြေစွမ်းမပြနိုင်တော့ဘူးလို့အောက်ဆုစစ်နေပြီးမှသုံးသပ်ပြောကြတယ်။ဒါပေမဲ့အဲ့တော့ကတကယ်တမ်းအပြေမှန်ဟုတ်ချင်မှဟုတ်မယ်လို့ကျွန်တော်တော့ထင်တယ်။တကယ်တမ်းအပြေမှန်မထဲမှာထက်တွက်စဉ်းစားရမှာကရာသီတိန်ကန်ဒီတလန်းတလောက်လို့အမ်ဘက်ဘီကသူ PSG မှာလာမယ့်ရာသီမှာကစားတော့ပါဘူးလို့ထုတ်ပြန်ကြေညာလိုက်တာရေနောက်ထပ် Real Madrid ကိုသူရာသီပြီးမှတောင်းရှိသွားတာဒီအချက်တွေကလည်းကျွန်တော်ထက်ထွက်စဉ်းစားသင့်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ကစားသမားဘဝရဲ့အကြီးအမားဆုံးသောပြောင်းလဲမှုတစ်ခုကိုသူဟာ Euro 2024ပြိုင်ပွဲမှာတိုင်ပြီးမှကြုံတွေ့လိုက်ရတယ်။ဒီပြောင်းလဲမှုကြီးကသူ့ရဲ့ခြေစွမ်းကိုတော်တော်လေးကိုရိုက်ခတ်သွားတယ်လို့ထင်တယ်။အချို့ကလည်းသူဟာစံခိုင်မှုမပြည့်ဝဘူးလို့ပြောကြတယ်အဲ့အဲ့လည်းဖြစ်နိုင်တာရောအချက်ပေါင်းစုံပေါ့ဗျာကျွန်တော်တို့စဉ်းစားသင့်တာကတော့ခုနကျွန်တော်ပြောရတဲ့အဓိကချက်ကအောင်ရိုးကျိုးတာရေသူကစားသမားဘဝကလပ်အသင်းအပြောင်းအရွှေ့ကြီးကြီးမားမားကြီးပြောင်းလဲသွားတာရေနောက်တစ်ခါအကြံခံမှုမပြေသွားတာဒီသုံးချက်ကတော့ထက်သက်စဉ်းစားရမယ့်အချက်တွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဆိုတော့တိတ်တန်းတိုက်စစ်မှုတွေကဘာကြောင့်ဘောလုံးသမားတွေခြေစွမ်းမပြနိုင်ပဲရုန်းကန်နေရတဲ့အချိန်မှာဘယ်သူတွေခြေစွမ်းပြပြီးတော့အကောင်းဆုံးအနေထားမှာရှိနေပါသလဲ
ီလို2024ပြိုင်ပွဲမှာတော့လူငယ်ကစားသမားအများပြချေဆွမ်းပြနိုင်တော့တွေ့ရတယ်ကွာ။အဲ့အဲ့လူငယ်ကစားသမားတွေထဲမှာကျွန်တော်ကအဓိကယူပြီးပေါ်ပြချင်တာကတော့ကျွန်တော်စိတ်ကြိုက်စပိန်အသင်းရဲ့တောင်ပံကစားသမားတွေဖြစ်တဲ့နီကိုဝီလျံနဲ့ရောင်းမယ်လို့ပဲခင်ဗျ။အဲ့မှာကနီကိုဝီလျံကပို့ပြီးတော့ဟိုချေဆွမ်းပြနိုင်တယ်။ရောင်းမယ်လည်းကောင်းတယ်ကွာ။ဟိုညာချမ်းတိုက်စစ်ချေဆွမ်းပြနိုင်ဖို့ဆိုတော့ကတော့ဘောလုံးလောကမှာလွယ်တဲ့ကိစ္စမဟုတ်ဘူး။နောက်တစ်ခုကတကယ်တော့အန်ဆန်ဟီရိုးလို့ဖြစ်နေတာကတော့ရိုးသူကြီးခင်ဗျ။တကယ်လူတွေကဟိုဂိုးသွင်းတဲ့သူတွေ၊ချေဆွမ်းပြတဲ့သူတွေ၊ကန်ချက်ကောင်းတဲ့သူတွေကိုအတိမတ်ပြုကြပေမဲ့စပိန်အသင်းမှာတကယ်ကိုမရှိမဖြစ်ကစားသမားရိုးသူကြီးလို့ထင်တယ်။ရိုးသူကြီးကကြံ့ခိုင်မှုမပြေဝတဲ့ဂျားရဲကနေပြီးတော့စပိန်အတွက်အကောင်းဆုံးချေဆွမ်းပြပြီးတော့အကောင်းဆုံးဘောလုံးဖြန့်ဝေသွားပြီးတော့တကယ်ကွင်းလေပိုချုပ်ကစားသမားတယောက်ကိုကစားသွားတော့တွေ့ရတယ်ခင်ဗျ။သူရှိရတာဘောလုံးတွေမထွက်နိုင်ဘူးဆိုရင်ကျွန်တော်တို့ရာမယ်နဲ့နီကိုဝီလျံတို့ကတိုင်ဖက်နောက်တန်းတွေကိုဖိအားပေးနိုင်မယ်လို့မထင်ဘူး။စပိန်ရဲ့အသက်သွေးကြောကိုဒီနီးပြတဲ့ကြီးကတေချာရိုဒရီနဲ့တိဆောက်သွားတယ်လို့ကျွန်တော်မြင်တယ်။အဲကျွန်တော်တို့ဟိုပြုတ်သွားတဲ့ဂျာမနီသင်းမော်ရိုမူစီယဲလာတိုနီခရူးစ်တို့ကအကောင်းဆုံးချေဆွမ်းပြကစားသွားပါတယ်ခင်ဗျ။အဲတိုနီခရူးစ်လည်းရိုဒရီနီဘောင်းလို့ခေါ်ပါတယ်ခင်ဗျ။ဒါပေမဲ့ရိုဒရီကတော့ဒါဘာပဲပြောပြောကျွန်တော်တို့ဂျာမနီကိုဖြုတ်ချနိုင်တဲ့အတွက်ကြောင့်လို့ရိုဒရီကိုပိုကောင်းတဲ့ကစားသမားလို့ပဲကျွန်တော်တို့ဆိုချင်တယ်
အမေရိကန်မှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့နာမည်ကြီးဘရာဇီလအသင်း quarter final မှာဥရုဂွေးကိုပယ်နယ်တီနဲ့ရှုံးပြီးတော့တိုင်ပွဲကနေထွက်လာရပြီးလက်ရှိချန်ပီယံအာဂျင်တီးနာဥရုဂွေးကိုလံဘီယာနဲ့ကနေဒါတို့ semi-final ကိုတက်ခဲ့ကြပါတယ်ဒီနေ့ကိုပါအမေရိကဖလာဘက်ကအသင်းနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ပြောတာကတော့
လက်ရှိချန်ပီယံအာဂျင်တီးနာကပြောအခုမပြေးရပဲခံစစ်အပြူကြီးဘောလုံးအတားစီပိုင်ဆိုင်မှုအတားစီတွေယူပြီးတော့သူကစားနေတယ်အာဂျင်တီးနာကလော်တာရိုမာတီနက်ဆိုရင်လည်းအရင်ဆုံးကအာဂျင်တီးနာတိုက်စစ်မှာမက်ဆီပါပြီဆိုရင်ဂျန်နဲ့တိုက်စစ်မှုကချေဆွမ်းမပြလေးရှိအခုကမက်ဆီပါရင်တော့မှလော်တာရိုမာတီနက်ကချေဆွမ်းပြနိုင်တော့မှုဒီအချက်ကတော့မြန်ထူးခြားတယ်လို့မြင်တယ်နောက်တစ်ခုကဥရုဂွေးကဒီအာဂျင်တီးနားနီးပြဘီယေဇာကိုခန့်လိုက်တဲ့အချိန်မှာဘရာဇီးလိုသင်းလိုမျိုးကိုတော့ဖြုတ်ချနိုင်ခဲ့တဲ့အတွက်ကြောင့်မို့ဥရုဂွေးကလည်းတကယ်ကိုကိုပါအမေရိကပြိုင်ပွဲသူရဲ့ကောင်အသင်းတစ်သင်းဖြစ်လာခဲ့တယ်။အကိုလံဘီယာကိုကြည့်လိုက်မယ်ဗျာဘလို့မှမထင်မထားဘူး။ကျွန်တော်ကိုလံဘီယာကဂိုးရဖို့ဗျာအာအင်မတန်ရုံးကန်ရပြီးတော့အကောင်းဆုံးကိုလံဘီယာကိုမြင်ပြန်တွေ့ရတာတော်တော်လေးကိုကြာခဲ့ပြီ။အခုတော့ကိုလံဘီယာရဲ့အကောင်းဆုံးအန်ဂျင်နီမှုတွေကိုကျွန်တော်တို့မြင်တွေ့ရတယ်။အကြောင်းကျွန်တော်ကဟိုကိုလံဘီယာကိုလည်းသဘောကျမိရေဒီကိုပါအမေရိကပြိုင်ပွဲမှာအဲ့ဒီသုံးသင်းပေါ့ဗျာအာဂျင်တီးနာဥရုဂွေးကိုလံဘီယာတကယ်ကိုကြာဟိုကစားသမားတွေအပေါင်းဝင်နီးပြပါနီးပြတွေကပါနီးစနစ်ပိုင်းအပ်တိုင်နေတယ်တကယ်ပြိုင်ပွဲပြ
ယူရို2024နောက်ဆုံးဖိုင်နယ်ကိုတော့ဘာလင်မြို့ကပရိသတ် 9400 ကျော်ဆန်းတဲ့အိုလံပစ်အားစားကွင်းကြီးမှာကစားကြမှာဖြစ်ပြီးတော့ကိုပါအမေရိကဖလာဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ကျော်ဆက်တဲ့ဟာရော့ကွန်ကြီးမှာကစားသွားကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတိမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
မြောက်အတ္တလန္တိတ်စီးရေးမဟာမိတ်နေတို့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နေ့အဖြစ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဆက်လက်ကျင်းပနေပါတယ်။အစည်းအဝေးပထမနေ့မှာတော့နေတို့မဟာမိတ်အဖွဲ့ရဲ့အကြီးအမားဆုံးစမ်းသပ်မှုကိုခံနေရချိန်မှာစုပေါင်းအင်အားတွေကနေငင်းချမ်းအတွက်တိစောက်ကြဖို့တမရဂျိုးဘိုင်နန်ကသူ့ရဲ့အဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ယူမဗန်အကြီးအကဲကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူအစုရှယ်ယာဈေးကွက်မှာရှိတဲ့ယူမဗန်ရဲ့အစုရှယ်ယာတွေကဒီကနေ့ဈေးပိတ်ချိန်မှာ 28.4% ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်။ယူမဗန်ဘက်ကတော့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဗန်အကြီးအကဲကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ တန်မြူသားလူမျိုးရေးတပ်မတော် TNN အဖွဲ့ကစစ်ကောင်စီရဲ့အခြေစိုက်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့ပြီးမြေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ရကြောင်းနဲ့လာရှုမြို့အစိတ်ပိုင်းတချို့ကို TNN တွေတွေဝင်ရောက်နိုင်ခဲ့ပြီးမြို့ကိုအချိန်တိုအတွင်းသိမ်းပိုက်နိုင်ဖို့ကတော့မလွယ်ဘူးလို့ TNN အဖွဲ့ကဗိုလ်ချုပ်ကြီးတာဖုံးကျော်ရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းဌာနမှဖော်ပြထားပါတယ်ရှင်
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOE ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်